ဒေါ်နယ်ထရမ့်သမ္မတကျန်းသစ္စာကျင်းပပွဲအပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာသူ့ရဲ့မူဝါဒရေးရာကိုဆန့်ကျင်ကန့်ကွက်ဖို့နိုင်ငံတော်ကထောင်းထောင်းချီတဲ့လူတွေဝါရှင်တန် DC ကလွတ်တော်အဆောက်အုံမှာဆွေးနွေးကြဖို့ရှိပါတယ်။ Women March on Washington ဆိုရဲအမျိုးသမီးများချီတက်ပွဲလှုပ်ရှားမှုစီစဉ်သူတွေကလည်းထောင်းထောင်းချီတဲ့လူတွေဒီကနေ့စနေနေ့မှာရောက်လာဖို့မျှော်မှန်းထားပါတယ်။ Washington DC မှာဒီကနေ့ဘတ်စ်ကားပေါင်း 18,000 ရန်နာခွင့်တောင်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါဟာလူပေါင်း 3,000 နီးပါးဘတ်စ်ကားတွေနဲ့လာမယ်ဆိုတဲ့သဘောပါ။အလားတူဆွေးပွဲတွေလန်ဒန်နဲ့စစ်နေအပါဝင်ကဘာတဝန်းကမြို့ကြီး20မှာကျင်းပဖို့လဲစီစဉ်ထားပါတယ်။အမျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်တယ်ဆိုတာတမရတရဲ့ပထမဆုံးနေ့မှာပဲတင်စကားပါလို့ရတယ်လို့ Women March လှုပ်ရှားမှုစီစဉ်သူတွေကပြောပါတယ်။ Trump လက်ထက်မှာချင်းချောက်ခံနေရတယ်ဆိုတော့လူမျိုးရင်းနဲ့ဂျာမန်တန်းတူညီမျှမှုရှိရေးလူတိုင်းတတ်နိုင်တဲ့ဂျာမန်ရေးဆောင်ရှားမှုရရှိရေးနဲ့ကိုယ်ဝန်ဖျက်ချခွင့်တွေကိုတောင်းဆိုသွားမယ်လို့ဆန္ဒပြသူတွေကပြောပါတယ်။ Women March လှုပ်ရှားမှုမှာအမျိုးသမီးများအပေါ်ကြမ်းဖက်မှုဆန့်ကျင်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အလို့သမားတွေရဲ့အခွင့်အရေးကိုကာကွယ်ရေးတွေပါဝင်တယ်လို့မတန်ဆွမ်းသူတွေရွှေပြောင်းနေထိုင်ကြသူတွေနဲ့လိန်တူချစ်သူတွေရဲ့အရေးကိစ္စတွေပါဝင်ပါတယ်။ဒီကနေ့ဆန္ဒပြပွဲနဲ့အချိန်ကြိုက်ကဘာတဝန်းလုံးမှာလူလူစုဝေးပွဲပေါင်း600ထက်မနည်းတပြိုင်တည်းကျင်းပဖို့စီစဉ်ထားပါတယ်။စုဝေးဆန္ဒပြပွဲကိုလွတ်တော်အနည်းမနက်ပိုင်းမှာဟော်ပြောပွဲတွေဖျော်ဖြေရေးတွေနဲ့စတင်မှဖြစ်ပြီးတော့နေ့လယ်ပိုင်းမှာတော့သမ္မတအိမ်ပြုတော်ကိုချီတက်လမ်းလျှောက်ကြမှာဖြစ်ပါတယ်။